ရှမ်းပြည်မြောက်ပိုင်းလာရှုမြို့နယ်တွေကစစ်ကောင်စီတပ်နဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့မိုင်းရောတိုက်နယ်ဒေသခံတချို့ကြာသာပတင်းတွေကနေရာပြောင်းစင်မှာမိုင်းနေမိလို့ကလေးတယောက်အပါအဝင်၃ယောက်သေဆုံးခဲ့ပြီးတော့၅ယောက်ဒဏ်ရာရရှိခဲ့ပါတယ်။ရန်ကုန်ကနေပြို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်ပြောပြပါဦးမယ်။ရှမ်းပြည်မြောက်ပိုင်းလာရှုမြို့နယ်မိုင်းရောတိုက်နယ်အတွင်းစစ်ကောင်စီတပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားအခုသတင်းပတ်အစောပိုင်းကတိုက်ပွဲတွေဖြစ်ခဲ့သလိုဒေသခံတချို့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ဖေဖော်ဝါရီလ14ရက်နေ့ကမိုင်းရောတိုက်နယ်တဲကပန်တပြေကျေးရွာအုပ်စုနဲ့လွယ်ဆက်တော်ကျေးရွာအုပ်စုဘက်မှာတိုက်ပွဲပြင်းထန်ခဲ့သလိုလုံတက်ရွာ၊ပါမုံရွာ၊ပန်ကိတ်အွန်ရွာ၊လက်တက်ကျေးရွာအစရှိတဲ့ကျေးရွာတွေကရွာသူရွာသား800ကျော်လောက်ဟာမိုင်းရောကျေးရွာဘက်ကိုလာရောက်ခိုလုံခဲ့ကြရပါတယ်။ဒီအပိုင်းတိုက်ပွဲတွေပြန်ငြိမ်သွားလို့စစ်ပြေးဒုက္ခတဲ့တချို့နေရပြန်ကြတဲ့အခါမှာဝမ်လုံတက်နဲ့ပန်နန်းကျေးရွာကြားမှာမိုင်းနှင်မိခဲ့ကြပါတယ်။ကလေးတယောက်နဲ့အမျိုးသမီးနှစ်ယောက်သေဆုံးသွားခဲ့တယ်လို့မိုင်းရော့ဒေသခံနန်းရင်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်။
မိုင်းရော့ကနေအိမ်ပြန်လာမှမိုင်းနှင်မိတယ်။နှစ်ယောက်ကပွဲချင်းပြီးသေးတယ်။နှစ်ယောက်လုံးကအမျိုးသမီးတွေ။တက္ကသိုလ်နှစ်ကလေးတယောက်လည်းမိုင်းရော်ဆေးရုံရောက်တော့တည်သွားတယ်။မင်းကလေးပဲ။တန်ရရတဲ့၅ယောက်လာရှိုးဆေးရုံမှာအခု။အမျိုးသားတယောက်နဲ့အမျိုးသမီး၄ယောက်ပါ။အချို့ကခြေထောက်မှာထိတယ်။အချို့ကဘိုက်မှာထိတယ်။
တိုက်ပွဲတွေဖြစ်ခဲ့လို့ဘေးလွတ်ရာထွက်ပြေးခဲ့ရသူ800လောက်ရှိခဲ့တယ်လို့ရှမ်းတန်တော်ဆင့်သတင်းဌာနအက်ဒီတာနမ်ဟွန်ကပြောပါတယ်။အဲ
မိုင်းရော်တိုက်နယ်ရဲ့အရှိတ်ဖက်ဆေးမိုင်းကြော်လောက်မရှိတဲ့ပန်ကင်းလုံးပန်ကင်းအွန်ဆိုတဲ့အုပ်စုတွေမြန်မာစစ်တပ်နဲ့မြောက်ပိုင်းမှာမိတ်ကမတော်နဲ့သူတို့ကတိုက်ပွဲဖြစ်တယ်။ဒီတပ်ခံတွေကဒီစေဖော်လာ14ရက်နေ့ညကလေးရှောင်းလာကြတာ။မင်းရောမျိုးကဒီကိုရှောင်းလာကြတယ်။အိညာက300လောက်ရောက်တယ်။နောက်15ရက်နေ့မနေ့ကျတော့နောက်ထပ်900လောက်ထပ်ရောက်လာတယ်။အဲ့ဒီစစ်ရှောင်းတွေကဒီမင်းရောထဲမှာနေနေတာက300လောက်ကျတော့ဆယ်ရင်းသားပြီးသူကတော့သူကပြန်သွားကြတာ။အမေပြန်သွားတဲ့အချိန်မှာဒီမိုင်းရော်ရဲ့အခြေထက်အလုံးတက်လာအလုံးကြရင်သူတို့မိုင်းကနေမိတာ
ဒီမှာရှောင်းခါငါနဲ့အင်းထွေးအဲ9ဒီကောဒီဆောင်ခေါ်နေတိုင်းဆန်တိုင်းဆောင်ခေါ်နေကောင်းဘယ်နဲ့ခံခဏကောင်းတဲ့ในผู้ลูกวันท่าเขาเป็นนั่งยิ่งก็อันนั้นมาตายดีเสียไม่อยู่นะอันท่าก็ได้เอาลูกมาแล้วเชื่อว่าก็เตะขามันก็เตะปุ๋ม
မိုင်းပောက်ခွဲချိန်အတွင်းစစ်ပြေဒုက္ခတဲ့အမျိုးသမီး2ဦးနဲ့ကလေးငယ်2ဦးစုစုပေါင်း3ဦးသေဆုံးခဲ့ပြီးအမျိုးသား2ဦးနဲ့အမျိုးသမီး4ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူ5ဦးအနက်ကဒဏ်ရာပြင်းထန်တဲ့2ဦးမှာကိုဗစ်ရောဂါကူးစက်နေကြောင်းစစ်ဆေးတွေးရှိရတဲ့အတွက်လာရှိုးမြို့ဆေးရုံကနေစစ်ဆေးရုံကိုပြောင်းရွှေ့ကူးသပေးနေတယ်လို့လာရှိုးမြို့ကျန်းမာရေးဝန်ထမ်း2ဦးကပြောဆိုပါတယ်။
ကျွန်တော်ဒီလက်ကျိုးဆေးရုံကြီးကခွဲစစ်ဆောင်နေပြီးတော့ကိုဗစ် first wave လို့ဆိုပြီးတော့အဲ့ဒီခွဲစစ်ဆောင်ကြာရေပို့ပြီးတော့ OPD ဝင်ပြီးမှပဲစစ်ဆေးရုံပို့လိုက်ပါမယ်။နှစ်ယောက်ပြ
။တိုင်းရင်းသားလက်နက်ကင်တွေဖြစ်တဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တအန်းပလောင်လွတ်မြောက်ရေးတပ်မတော် TNLA ကိုကန့်တပ်မတော် MNDAA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တို့အခြေပြုလှုပ်ရှားနေကြပြီးအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့မကြာခဏတိုက်ပွဲဖြစ်ပွားနေကြပါတယ်။